ရုရှားနိုင်ငံမှာအကျင့်ပြစ်ချစားမှုတွေကိုဆန့်ကျင်ဆန္ဒပြတဲ့အနေနဲ့လူတွေထောင်ထဲချပြီးတော့လက်မတွေကိုမနေ့ကထွက်ခွာကြရမှာတိုက်ခိုက်နိုင်ငံရေးကောင်းဆောင်အလက်စီနဗာနီကိုအပါဝင်ဆန္ဒပြသူရာနဲ့ချပြီးတော့ဖမ်းဆီးခဲ့ပြီးနဗာနီကိုထောင်နဲ့ရက်30ချမှတ်လိုက်ပါတယ်ဒါကိုအမေရိကန်ပြောင်စုကပြစ်တင်ရှုံချလိုက်တယ်လို့ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ် VOA သတင်းတောက်ဒန်နီယယ်ရှာဖ်ရက်မော်စကိုကနေသတင်းပေးပို့ထားတဲ့သတင်းကိုကိုအောင်ကြောင်လင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့အပေါင်းပါတွေရဲ့အကျင့်ပြစ်ချစားမှုတွေကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေမနေ့ကရုရှားနိုင်ငံတဝန်းဖြစ်ပွားခဲ့ပြီးတော့အတိုက်ခံခေါင်းဆောင်အလက်ဆီနေဗနီနဲ့ယာနဲ့ချီတဲ့ဆန္ဒပြသူတွေကိုရဲတွေကဖမ်းဆီးခဲ့ပါတယ်ကျမတို့ဗစက်တွေပိတ်မထားနိုင်ဘူးအာနာပိုင်နေစီကအဖြေကိုထွက်လာအောင်လုပ်ရမယ်အာနာပိုင်နေကသူ့ရဲ့ပြစ်မှုတွေအားလုံးကိုထုတ်ပြောလာအောင်လုပ်ကြမယ်လို့အမည်မဖော်လိုတဲ့ဆန္ဒပြသူမျိုးသမီးတူကနေပြီးတော့ရုရှားလို့ပြောခဲ့တာပါအတိုက်ခံခေါင်းဆောင်အလက်ဆီနေဗနီရဲ့ Twitter လူမှုကွန်ရက်ကနေပြီးတော့သူ့ကိုဖမ်းပြီးတော့အချုပ်ထဲထည့်နေတဲ့တပ်ပုံတစ်ပုံထွက်လာပါတယ်နေဗနီဟာလာမယ့်နှစ်ရွေးကောက်ပွဲမှာသမ္မတအဖြစ်ဝင်ပြီးတော့ရွေးခံမှုကြီးညာထားတယ်သူလည်းဖြစ်ပါတယ်မနေ့ကမော်စကိုမြို့မှာဆန္ဒပြမှုတွေမဆခင်သူ့ရဲ့အိမ်အပြင်ဘက်မှာမစ္စတာနေဗနီဖမ်းခံခဲ့ရတာပါ
огромная миллиардная коррупция которая разрушает всю российскую экономику нам это не нравится молодёжь молодёжь не самая политика
Russia စီးပွားရေးကိုဖျက်ဆီးနေတဲ့ဒေါ်လာဂရေနဲ့ချီအကျင့်ပြတ်ချစားမှုတွေကိုကျွန်တော်တို့လူငယ်တွေကမကြိုက်ပါဘူးလူငယ်တွေကနိုင်ငံရေးမှာအတက်ကြွဆုံးဖြစ်ပြီးတော့ဆန္ဒပြပွဲမှာမပါတဲ့သူတွေရဲ့အခွင့်အရေးတွေကိုပါစ조사ပြီးတော့ကာကွယ်နေပါတယ်လို့ဆန္ဒပြသူတူက Russia လို့ပြောသွားခဲ့တာပါမနေ့ကတနင်္လာနေ့ဟာ Russia နေ့လို့ခေါ်တဲ့အားလိုက်ရပါအဲ့ဒီရုရှားနဲ့ကျင်းပတဲ့လှုပ်ရှားမှုတွေကိုအနောက်ရှက်ဖြစ်စေမဲ့ဆန္ဒပြသူတွေကိုဟန်တားရလိမ့်မယ်လို့ရဲတွေကဆိုပါတယ်အခုလိုရုရှားကအကျင့်ပြစ်ချစားမှုဆန့်ကျင်ရေးဆန္ဒပြသမားတွေကိုဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးအမေရိကန်အစိုးရကတော့အပြင်းထန်ကန့်ကွက်ရှုံချလိုက်ပြီးတော့ဖမ်းဆီးခံရသူတွေအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်ပြည်တော်ပြောခွင့်ရပုဂ္ဂိုလ် Sean Spicer က
The United States strongly condemns the detention of hundreds of peaceful protesters throughout Russia.That happened on June 12th. Detaining peaceful protesters, human rights observers, and journalists is an affront to core democratic
values. Russia ngan tawan zonla sin ye ni ga nyin ja so san na pya ga ja tu ya ne chi phan si khan ga ya da go American pi daw zu ga pi mi than than shong cha ba de. Nyin ja so san na pya tu re lu khwin ye saung chi tu re tadin daw de go phan si chin ha democracy san tan bo de go san chin ya yauk ba de. A che ni go American pi daw zu ga ni ni ka ka saung chi ni bi ငင်းကြံစွာဆန္ဒပြလို့ဖန်ခံခဲ့ရသူတွေကိုချက်ချင်းပြန်လို့ပေးဖို့တောင်းဆိုပါတယ်
။အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ရှွန်စပိုက်ဆာကပြောခဲ့တာပါ။မြို့တော်မော်စကိုပါဝင်စိန့်ပီတာစဘတ်နဲ့တခြားမြို့တွေကအကျင့်ပြစ်ချစားမှုဆန့်ကျင်ဆန္ဒပြပွဲတွေမှာအနည်းဆုံးလူ600ကျော်ဖမ်းဆီးခံခဲ့ရပါတယ်။မော်စကိုမြို့မှာတော့ရဲတွေကဆန္ဒပြသူတွေကိုတွန်းထုတ်တာတွေ၊ငရုတ်ကောင်းရည်တွေနဲ့မျက်နှာကိုပတ်တာတွေနဲ့နံပါတ်တုပ်တွေနဲ့ရိုက်နှက်တာတွေပါပြုလုပ်ခဲ့ကြပါတယ်။ဒီဆန္ဒပြမှုတွေဟာသမ္မတပူတင်အစိုးရအပေါ်အတိုက်ခံခေါင်းဆောင်နဲ့သူ့ကိုထောက်ခံသူတွေကအကဲဆန်းစိန်ခေါ်မှုတစ်ခုလည်းဖြစ်ပါတယ်။အခုနောက်ဆုံးရထားတဲ့သတင်းတွေအရတော့အဖမ်းဆီးခံခဲ့ရတဲ့မစ္စတာနေဗနီကိုခွင့်ပြုချက်မရဘဲဆန္ဒပြမှုနဲ့မော်စကိုတရားရုံးကနေပြီးတော့ထောင်ဒဏ်ရက်30ချမှတ်လိုက်တယ်ဆိုတာပဲဖြစ်ပါတယ်ခင်ဗျာ။